ဟုတ်ကဲ့ပါရှင်ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်ပြည်သူလွတ်တော်နဲ့မြို့သားလွတ်တော်တွေမှာမဲဆန္ဒနယ်ပေါင်း14နေရာလွတ်လပ်နေသလိုကချင်ပြည်နယ်ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွေမှာပြီးခဲ့တဲ့နှစ်ကနယ်မြေမအေးချမ်းလို့ဆိုပြီးခြားပြည့်ရေကောက်ပွဲကျင်းပပြုလုပ်ပေးမှုမရှိခဲ့ပါဘူးခြားပြည့်ရေကောက်ပွဲပြုလုပ်နိုင်ရေးအတွက်အချိန်ကာလအကန့်အသတ်တစ်ခုပြသန်းပေးဖို့အစီအစဉ်ရှိမရှိကိုရခိုင်ပြည်နယ်မြေပုံမဲဆန္ဒနယ်ကဥဖေတန်းကမေးမြန်းခဲ့တဲ့အပေါ်လွတ်တော်ကဖြေကြားခဲ့တာကိုဥဖေတန်းကအခုလိုပြောပါတယ်
ကြက်ကြီးကောက်ပွဲမရှင်ကလာသူ့ကိုသတ်မှတ်ပြနိုင်မလားလို့ပြောတော့လေလွတ်တော်မှာပဲတာဝန်ရှိတဲ့ဥပဒေတွေရေးဆွဲပြီးတော့လူ့ကိုတာဝန်ရှိပါတယ်တဲ့အဲ့ဒါရွေးကောက်ပွဲကိုမဖြစ်မနေလုပ်ရမယ်ဆိုတာဥပဒေမှာမပါရှိဘူးတဲ့2015အတွက်လည်းဒီနေ့လည်းစပြီးတော့ကျူတင်ပြင်ဆင်မှုတွေလုပ်နေရတဲ့အချိန်မျိုးလို့အဲ့အမင်းငယ်လစ်လပ်နေတဲ့နေရာတွေအတွက်တော့နောက်ထပ်ရွေးကောက်ပွဲသူ့ကိုအစီအစဉ်မရှိဘူးဆိုပြီးဖြေသွားတယ်လူ့တော်ကိုယ်တွေမရှိတဲ့ဒီလူတွေအနေနဲ့ကိုယ်ဒေတာရဲ့ဖွံ့ဖြိုးရေးအလားဒီတရားဥပဒေစိုးမိုးရေးပြဿနာတွေအခက်အခဲတွေကိုရှင်းပြမဲ့ပုဂ္ဂိုလ်မရှိတော့သူတို့အနေနဲ့အခွင့်အရေးဆုံးရှုံးနေတဲ့သဘောမျိုးရှိတယ်။ဥပမာဆိုမင်းများမျိုးနဲ့မှဆိုရင်ဒီလိုလိုတော့ကိုယ်တွေကဆုံးပြီ။ဒီလိုလိုတော့ကိုယ်တွေကဆုံးပြီဆိုတော့သူတို့ရဲ့အခွင့်အရေးကိုပြည်သူတို့ကမှတင်ပြဖို့ဆိုတော့ရှားကိုယ်တွေတွေကိုအခုစလားပြီးတောင်းနေရတဲ့သဘောမျိုးရှိတယ
်။ဂျာပြည့်ရေကောက်ပွဲမကျင်းပနိုင်ခဲ့တဲ့မဲဆန္ဒနယ်မြေတွေမှာဂျာပြည့်ရေကောက်ပွဲပြန်လည်ကျင်းပပေးတင်တယ်လို့ယူဆရင်အချက်လက်ခိုင်ခိုင်လုံလုံနဲ့လွတ်တော်ကိုဝေဖန်ထောက်ပြဖို့လိုတယ်လို့သင်ငန်းချုပ်မြို့နယ်ပြည်သူလွတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကပြောပါတယ်။
လူတော်ကိုယ်တည်းကရိယာလည်လာရင်6လအတွင်းရေကောက်ပွဲလုပ်ပြရမယ်3လအတွင်းရေကောက်ပွဲလုပ်ရပြီဆိုတော့ဥပဒေရှိနေတယ်အဲ့လိုပြလုပ်စီရင်တော့သူကလူတော်ကိုထောက်ပြပါလာမယ်အဲကျွန်တော်ပြရတော့ဒီလိုရေကောက်ပွဲတော့ဆိုရင်ဥက္ကရာကသူ့ဥပဒေကိုတိကျရပ်ပြီးတိုက်ခဲ့တာကျွန်တော်တွေ့ရတယ်လေအဲ့တော့ကိုယ့်ဘက်ကလည်းဒါမျိုးကိုပြပြီးတော့လူတော်ကကောင်တာပေးမယ်ဆိုရင်ကိုယ့်ဘက်ကလည်းအချက်လက်တွေခက်ခဲလို့လို့စုဆောင်တာမလို့တော့
ဖွဲ့စည်းပုံအခြေခံဥပဒေမှာရွေးကောက်ပွဲပြုလုပ်တာနဲ့ပတ်သက်ပြီးပြဋ္ဌာန်းချက်မရှိပေမဲ့ကော်မရှင်ဥပဒေပုံမှန်ရှင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်369တို့အရဂျာပြည့်ရွေးကောက်ပွဲပြန်ကျင်းပပေးတင်ကြောင်းအခုဆိုရင်ပြည်သူတွေရဲ့အခွင့်အရေးဆုံးရှုံးနေတယ်လို့ပသိမ်မဲဆန္ဒနယ်ကပြည်သူလွတ်တော်ကိုယ်စားလှယ်ဦးမြင့်ကပြောပါတယ်
ကော်မရှင်ဥပဒေပုံမှန်ရှင်းမှာဒီလိုမျိုးရွေးကောက်ပွဲတွေကျင်းပပေးရမယ်ကြီးကြပ်ပေးရမယ်ဆိုတာလည်းပါတယ်ဟိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်369မှာလည်းနိုင်ငံသားအခွင့်အရေးမှာကြည့်ရင်နိုင်ငံသားတွေကဒီလွတ်တော်အသီးသီးကိုရွေးကောက်တင်ရောက်ခွင့်နဲ့ရွေးကောက်တင်ရောက်ခွင့်ရှိတယ်လေအခုအဲ့ဒီအခွင့်အရေးဆုံးရှုံးတဲ့ဘောလည်းဖြစ်တယ်ဒါတော့ဥပဒေပြဋ္ဌာန်းနိုင်ပို့ကောင်းတာရောဗျာလွတ်တော်ဆိုလို့ရှိရင်လွတ်တော်ကျင်းပပြီးဘယ်နေရာတွင်ခေါ်ရမယ်ဆိုတာသတ်မှတ်ထားသလိုဒီရွေးကောက်ပွဲမကူစလေလက်လက်တဲ့နေရာဆိုလို့ရှိရင်လက်လက်တဲ့ခြင်းအားစပြီးတော့ဘယ်နေရာတွင်ဘယ်နေရာအတွင်းချင်းမှပြရမယ်ဆိုတော့ပေါ်ရှိတာပိုကောင်းတော့
ဒီလိုလက်လက်နေတဲ့မဲဆန္ဒနယ်မြေတွေကိုကိုစားပြုတယ်လွတ်တော်ကိုယ်စားလှယ်တွေကိုလက်လက်တဲ့အချိန်ကစပြီးဂျာပြည့်ရွေးကောက်ပွဲတွေကျင်းပပြီးရွေးချယ်နိုင်ဖို့ကိုအချိန်ကာလဘလောက်မှပြန်လည်ရွေးချယ်ရမယ်ဆိုတဲ့ဥပဒေပြဋ္ဌာန်းချက်မျိုးရှိဖို့လိုအပ်နေပြီလို့လွတ်တော်ကိုယ်စားလှယ်တွေကသုံးသပ်ကြပါတယ်ရှင်